ကိုညာဝင်းအောင်ပြောပြသွားတာပါ။ဗုဒ္ဓဘုရားနေနဲ့ခင်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်နေပါတယ်ရှင်။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။အာရှ၅နိုင်ငံကိုခီးထွက်နေတဲ့ American သမ္မတ Donald Trump ဟာနေရတာတောင်ကိုရီးယားနိုင်ငံခီးစဉ်ကိုဒီကနေ့အဆုံးသတ်မှာဖြစ်ပြီးတရုတ်နိုင်ငံကိုခီးဆက်တော့မှာပါ။မြောက်ကိုရီးယားအရေးအဓိကလွှမ်းမိုးထားတဲ့သမ္မတ Trump ရဲ့အာရှခီးစဉ်အတွင်းတောင်ကိုရီးယားတည်သူလွှတ်တော်မှာဒီကနေ့အထူးမိန့်ခွန်းတစ်ရပ်ကိုလည်းပြောကြားဖို့ရှိပါတယ်။ကိုကျော်အောင်လင်းကအပြည့်အစုံကိုဆက်ပြီးပြောပြမှာပါရှင်
။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ချင်းချောက်မှုတွေတိုးမြင့်လာနေတဲ့အခြေအနေတွေကိုရင်ဆိုင်နေရတာကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့စီရေးအင်အားကိုအပြည့်အဝအသုံးပြုဖို့စဉ်းစားနေတယ်လို့အမေရိကန်သမ္မတ Donald Trump ကမေတုံးကပဲပြောလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတ Trump ကအခုလိုပြောခဲ့တာဖြစ်ပြီးမြောက်ကိုရီးယားအစိုးရကိုထောက်ပံ့ပေးနေတဲ့နိုင်ငံတွေကိုလည်းသူကအပြစ်တင်ဝေဖန်ခဲ့ပါလေ
It is unacceptable that nations would help to arm and finance this increasingly dangerous regime.
အင်မတန်မှအန္တရာယ်ရှိတဲ့သူကအတွက်လက်နက်နဲ့ဗန်နာရီအထောက်ပံ့တွေပေးနေကြတဲ့နိုင်ငံတွေကိုလုံးဝလက်မခံနိုင်ပါဘူး။ဒီပြဿနာကိုဝိုင်းဝန်းဖြေရှင်းရမှာစီရေးရလွယ်လို့ဖြစ်နိုင်တဲ့နိုင်ငံတွေအားလုံးကိုအဆုံးပြုလို့ဆောင်နေပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ရေးနဲ့မဟာမိတ်တွေကိုကာကွယ်ပေးရမှာတော့ကမ္ဘာမှာဘယ်သူမှလိုက်မမီနိုင်တဲ့ကျွန်တော်တို့ရဲ့စီရေးဆွမ်းဆောင်မှုတွေကိုအပြည့်အဝအဆုံးချတော့မှာဖြစ်ပါတယ်
။တောင်ကိုရီးယားမှာရှိနေကြတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့သမ္မတ Trump မနေ့ကနေ့တွေကတူဆခဲ့ပြီးသမ္မတမွန်ဂျေအင်တက်ခင်အခမ်းနဲ့နိုင်ငံတော်ညစာစားပွဲကိုသမ္မတ Trump ရဲ့ဇနီးမနေ့ညကတက်ရောက်ခဲ့ကြပါတယ်။အဲ့ဒီခန်းနာမှာသမ္မတမွန်ဂျေအင်ကတောင်ကိုရီးယားရဲ့ငြိမ်းချမ်းရေးဟာအချင်းချောက်ခံရတယ်ဆိုပေမဲ့အမေရိကန်နဲ့ကိုရီးယားအကြားမှာရှိတဲ့ရေရှည်မဟာမိတ်ဆက်ဆံရေးကြောင့်အင်ပြအပြည့်ဖြစ်ရတယ်လို့ဆိုပါတယ်။ကိုရီးယားကျွန်းဆွယ်မှာနောက်တစ်ကြိမ်စစ်ထပ်မဖြစ်စေရဘူးလို့လည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောပါတယ်။သမ္မတ Trump ကလည်းမြောက်ကိုရီးယားဘက်ကအလုပ်ဖြစ်မဲ့တွစ်ဆုံဆွေးနွေးမှုကိုလုပ်မယ်ဆိုရင်တကမ္ဘာလုံးအတွက်ကောင်းမဲ့ကိစ္စပဲလို့ပြောပါတယ
်။ I really believe that it makes sense for North Korea.
တဘောတူညီချက်တစ်ခုထွက်လာအောင်တွစ်ဆုံဆွေးနွေးရေးစကားရင်းမြောက်ကိုရီးယားလာမယ်ဆိုရင်ဒါကအဓိပ္ပာယ်ရှိတဲ့လူများတစ်ခုလို့ကျွန်တော်တကယ်ပဲယူပါတယ်။ဒီလိုလာလုပ်မယ်ဆိုရင်မြောက်ကိုရီးယားပြည်သူတွေအတွက်တမ်းကသကဘာလုံးကပြည်သူတွေအတွက်ပါကောင်းမွန်မဲ့လုပ်ရပါဒီလိုလှုပ်ဆောင်တဲ့အခြေအနေတွေကိုလည်းကျွန်တော်တို့မြင်နေရပါတယ်စောင့်ကြည့်ကြရပါခင်ဗျာ
ဒီလိုတော့တောင်ကိုရီးယားသမ္မတရဲ့အိမ်ပတ်ဝန်းကျင်တစ်ဝိုက်မှာတော့သမ္မတ Trump ကိုထောက်ခံကြိုးစားတဲ့သူတွေရောစစ်ဆန့်ခြင်းဆန္ဒပြသူတွေရောတော်တော်များများစုယုံခဲ့ကြတာပါ55နှစ်အရွယ်ဂျွန်ဆွန်အီကတော့သမ္မတ Trump ကိုထောက်ခံကြောင်းပြတ်သားဖို့သမ္မတအိမ်ရှိကိုသူရောက်နေတာလို့ဆိုပါတယ
်။အုံပြင်းနေပိုင်ကိုဆွေးနွေး
သမ္မတဆောင်ကိုကျွန်တော်တူစုကိုဒီလိုလာခဲ့တာပါ။အမေရိကန်ဆိုတာကကိုရီးယားစစ်ပွဲကာလမှာတောင်ကိုရီးယားကိုအကူအညီပေးခဲ့တဲ့ကျွန်တော်တို့ရဲ့မဟာမိတ်နိုင်ငံကျွန်တော်တို့နဲ့အတူတိုက်ပွဲဝင်ခဲ့တဲ့တွေးချင်းညီကိုရီးယားနိုင်ငံမှာအခုလည်းမြောက်ကိုရီးယားရဲ့ချင်းချောက်မှုကိုရင်ဆိုင်နေရတဲ့ကျွန်တော်တို့နိုင်ငံကိုသမ္မတဆောင်ကထောက်ခံအားပေးနေတာပါ။အဲဒါကြောင့်ဒီကိုလာမဖြစ်မယ်လို့ကျွန်တော်ဆုံးဖြတ်ခဲ့တာပါ။
တောင်ကိုရီးယားသမ္မတရဲ့အင်ရှိမှာဆန္ဒပြသူအများစုကအမေရိကန်ကိုအားပေးထောက်ခံကြတဲ့သူတွေပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အုန်းနဲ့အပေါင်းပါတွေကိုဘုံကျဲချပါဆိုတဲ့စာတမ်းတွေကိုကန်ဆောင်ထားကြတဲ့သူတွေ။အမေရိကန်တပ်ဖွဲ့တွေကိုမယုံသိမ်းပါနဲ့ဆိုတဲ့စာတမ်းကန်ထားကြတဲ့သူတွေအများပြရှိကြသလိုပဲစစ်ဆန့်ကျင်ရေးသမားတချို့လည်းရှိကြပါတယ်။အသက်50အရွယ်ကင်ဂျွန်ဟီဆိုတဲ့အမျိုးသမီးကတော့စစ်ကိုမလိုလားတဲ့သူတူပါ။ကျွန်
တော်နိမိတာဒေတာဟမ်ဘန်တို့ရဲ့
ကမ္ဘာအင်အားအကြီးဆုံးနိုင်ငံကသမ္မတတဦးအနေနဲ့ကမ္ဘာညီငယ်ရေးကိုလိုလားတယ်ဆိုရင်မြောက်ကိုရီးယားနဲ့အကျွမ်းမဲ့ဆွေးနွေးညှိနှိုင်းဖို့လှုပ်ပြတင်ပါတယ်။ကိုရီးယားကျွန်းဆွယ်မှာစစ်ပွဲမဖြစ်ရအောင်သမ္မတ Trump ကိုတောင်းဆိုဖို့လဲကျမဒီကိုလာခဲ့တာပါ
။သမ္မတ Trump ဟာဒီကနေ့ပဲတောင်ကိုရီးယားကနေတရုတ်နိုင်ငံကိုခီးဆက်မှာပါ။တရုတ်ပြည်ကိုမတော်ခင်ကိုရီးယားလွှတ်တော်မှာသမ္မတ Trump အကြခင်မိန့်ခွန်းပြောဆိုဖို့ရှိပြီးတော့အဲ့ဒီမိန်ကွန်းကမြောက်ကိုရီးယားရေးနဲ့ပတ်သက်လို့ထူးခြားချက်တွေပါမဲ့မိန်ကွန်းလို့ပြောလို့ရပါတယ်။မြောက်ကိုရီးယားကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နဲ့အမေရိကန်တို့အာရုံစိုက်ပြီးတော့ပြောဆိုကြမယ့်ကိစ္စဟာသိပြီးတော့အရေးကြီးပါတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကမိန်ကွန်းကပြောပါတယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားရေးမှာလိုအပ်တဲ့လောက်အလုပ်မလုပ်ဘူးလို့သမ္မတ Trump ကဝေဖန်ထားတယ်ဆိုပေမဲ့လည်းတရုတ်သမ္မတရှီကျင်းပင်ဟာသိပြီးတော့အကူအညီရတဲ့လူလို့သူကဆိုပါတယ်။ဘလောက်အကူအညီရတဲ့သူလဲဆိုတာကိုမကြခင်သိရပါလိမ့်မယ်လို့လည်းသမ္မတ Trump ကတောင်ကိုရီးယားနိုင်ငံမျိုးတော်ဆိုမှာမိန်ကွန်းကပြောခဲ့ပါတယ်။ပြောနိုင်ငံဟာသမ္မတ Trump ရဲ့တပည့်မြောက်ရန်နာမဲ့ခီးစဉ်ဖြစ်ပါတယ်။အဲ့ဒီမှာနေ့ရက်ကြာနေထိုင်ပြီးတော့ဗီယက်နမ်နိုင်ငံကိုထောက်ခေါ်ပါလိမ့်မယ်။ဗီယက်နမ်ပြီးရင်တော့ဖိလစ်ပိုင်နိုင်ငံကိုခီးဆက်မှာပါ။